ကဲတရားအလုံးစုံကိုသိခြင်းနဲ့ဖတ်ကြအောင်ဆိုတဲ့ကွင်းပိတ်ကြဆိုလိုင်းကြလိုက်ရမှာကသုတိနဲ့ပဋိတန်တွေအစွမ်းဖြင့်ထင်ရှားလာကြ၏ဒါဆိုရင်ဘလို့အားဖြင့်လဲလို့ကြည့်လိုက်ရင်လက်သေးကွင်းဖွင့်မယ်ကံမဝဝိပါကဝတ္တုဤအစွမ်းဖြင့်မြားလီထူနံယောဤအကြောင်းကိုသိသိပြီးရင်ဆောင်ဖြတ်အတွန်းသုံးပါး၌ယုံမှားခြင်းကိုပယ်ပြီးသောယောဂီအားရင်ဆောင်ဖြတ်လိုင်းကြမယ်အလုံးစုံသောအတိတ်ပစ္စုပန်အနာဂတ်တရားတို့သည်တဲ့ဆိုတော့အတိတ်အနာဂတ်ပစ္စုပန်တရားတို့သည်ဆိုအဲ့ဒါပါလေနံယုတ်တွေပဲပေါ့ဟုတ်လားအတိတ်အဲ့မှာတရားတို့ရဲ့အပေါ်မှာနံယုတ်လို့ရေးအလုံးစုံသောအတိတ်အနာဂတ်ပစ္စုပန်နံယုတ်တရားတို့သည်တဲ့ဘာအစွမ်းနဲ့ထင်ရှားလာလဲသုတိနဲ့ပဋိသင်္ဍေသုတိဆိုတာပဋိသင်္ဍေနဲ့သုတိလို့မရေးဘူးနော်ဟုတ်လားဘယ်လိုရေးလဲပဋိသင်္ဍေနဲ့သုတိလို့ရင်ဈာထဲမှာပုဒ်တီခြံလာခြားနေလားမခြားနေဘူးပဋိသင်္ဍေဈာပြီးရင်ဘဝင်လာအောင်မယ်ဝီထိတွေလာအောင်မယ်ပြီးတော့မှအစင်မပြတ်ဘဝင်နဲ့ဝီထိတွေအဆက်ဆက်တွေလှည့်မဲ့ပြတ်ပြီးတော့မှနောက်ဆုံးသုတိသွားမှာဒါကြောင့်သုတိနဲ့ပဋိသင်္ဍေလို့ပဲရေးတယ်သုတိပြီးတာနဲ့ဘာလာလဲဒါဆိုရင်ဘဝဟောင်းပြတ်ရင်ဒါဆိုရင်အတိတ်ဘဝသုတိပြီးရင်သစ္ဆုတ်ပံဘဝပဋိသင်္ဍေသွားမှာပဲသစ္ဆုတ်ပံဘဝသုတိပြီးခဲ့ရင်အနာဂတ်ဘဝပဋိသင်္ဍေသွားလိမ့်မယ်တဲ့ဆက်ကြည့်မယ်ထိုယောဂီဤအကြောင်းနှင့်တကားဉာဏ်ယုတ်ကို
သီလောဉာဏ်ရှိနာသည်ဤနဲ့ဆိုင်သောတရားတို့ကိုအာရမရေသီလောဉာဏ်ရှိနာ
လိုင်းလိုင်းကြရအောင်ထိုယောဂီဤအကြောင်းနှင့်တကားဉာဏ်ယုတ်ကိုသီသောဉာဏ်ပညာသည်တိအပ်တိတိုက်သောတရားတို့ကိုပိုင်းခြားသိသောဉာဏ်ပညာအကြောင်းလေးချက်မယ်ညာတပရိညာမိအဲ့ဒီသုံးချောင်းလေးကိုလိုင်းဈေးရတောင်းလိုက်လေးတာပြီးတော့ဖြေပွင့်လေးပြပေးပါညာတပရိညာဆိုတာဘာလဲလို့ပြောရင်အကြောင်းနဲ့တကွာနံယုတ်ကိုသိသောဉာဏ်ပညာအကြောင်းနဲ့တကွာနံယုတ်ကိုမသိရင်ဝိပဿနာရှုလို့ရမလားမရတဲ့အတွက်သိတဲ့သိအပ်တဲ့တရားတွေကိုပိုင်းခြားသိတဲ့အတွက်ညာတာပရိညာလို့တောင်းတယ်ပရိညာဆိုတာပိုင်းခြားတာဟုတ်လားမဟုတ်လားဘာကိုပိုင်းခြားတာလဲသိအပ်သိထိုက်သောတရားသိအပ်သိထိုက်သောတရားဆိုတာဘာလဲနံယုတ်တရားတွေကိုဒီကိုအကြောင်းနဲ့တကွာသိတာဟုတ်ပါလားဒါကိုဆက်ကြည့်မယ်ထိုယောဂီသည်ညာတာပရိညာအစွမ်းနဲ့မိတို့သိမြင်ဘာသနည်းလို့ဆက်ပြောမယ်မင်းဘယ်လိုဖြေမလဲ
သောတာပန်ဖြစ်သောသာမန်ဖြစ်သောအနာဂုတိရှိရဲ့ကုန်၏သုခနာဂုတိသေဝနာတာမီဆုံးရဲ့ကု
န်၏နံယုတ်တေရဲ့အကြောင်းတွေကိုသိတဲ့ဉာဏ်ကိုညာတပညာလို့သုံးတဲ့နေရာမှာအတိတ်ကိုကြည့်လိုက်တော့အတိတ်မှာရှိခဲ့တဲ့နံယုတ်ကလည်းကံဟုသောအကြောင်းကြောင့်ဘာဖြစ်လဲခန္ဓာတို့သည်ရှိခန္ဓာလို့ရေးလိုက်လို့နာယုတ်မဟုတ်တော့မဖြစ်နဲ့နာယုတ်ပဲဟုတ်လားကံဟူသောအကြောင်းကြောင့်ဖြစ်သောနာယုတ်တို့သည်ရှိခဲ့ကုန်၏ဉာဏ်ဆောင်ချက်ထိုနာယုတ်ခန္ဓာတို့သည်ဘယ်မှာပဲချုပ်ခဲ့လဲအတိတ်မှာပဲချုပ်ခဲ့တယ်ပစ္စုပန်ကိုလိုက်လာတာမလိုက်လာဘူးတဲ့နောက်တစ်ခုခါကွေးပစ္စုပန်ဘဝကိုအစလိုင်းလေးတာခုနအတိတ်ဘဝကိုလိုင်းတာဆက်မယ်ပစ္စုတ်ဤပစ္စုတ်ပံဘဝ၌မူဟာတဲ့လေအတိတ်ကံဟူသောအကြောင်းကြောင
့
ကာကြီးနဲ့ခါခွေခါခွာချချက်ဤပစ္စုတ်ပံဘဝ၌မူတဲ့ရထားတဲ့ခန္ဓာကြီးသည်ဘာဘယ်ဘဝရဲ့အကြောင်းလဲအတိတ်ကံဟူသောအကြောင်းကြောင့်ねညာလေးသူတပါအခြားတပါသောခန္ဓာသည်ဘယ်မှာဖြစ်လာတာလဲပစ္စုပန်ဘဝမှာအခြားတပါခန္ဓာဆိုဘယ်အခြားတပါခန္ဓာလဲအတိတ်ဘဝနဲ့မဆက်ဆက်တဲ့အခြားတပါခန္ဓာတို့ဖြစ်ပေါ်လာတယ်အတိတ်ဘဝကနေပစ္စုပန်ဘဝကိုလိုက်ပါလာတဲ့တရားဆိုတာ တခုကောင်မှမရှိပါဘူးတဲ့ဆဲအောင်မယ်နောက်တခုဘဝ၌လဲစာလိုက်တာခန္ဓာတို့သည်ဘယ်မှာပဲချုပ်လဲဤဘဝဆိုပိစုတ်ပံဘဝမှာချုပ်လက်တန်းမြင်ဆောင်ချက်ဤပိစုတ်ပံဘဝကနေနောက်ဟိုဘက်ကိုတားမယ်နောင်ဘဝသည်၌တဲ့လိုက်တာနောင်နောက်ဘဝသည်ဆိုရရအနာဂတ်မှာဤအခြားတစ်ပါးသောခန္ဓာတို့ဖြစ်ပေါ်မှာပါတဲ့ဒီပိစုတ်ပံကနေနောင်ဘဝကိုလိုက်ပါသွားမယ်တရားဆိုတာဒုစုံတစ်ခုများဒါဆိုရင်ခုပိစုတ်ပံဘဝမှာပြုလုပ်มาသည်အကြောင်းလားအကျိုးလားအကြောင်းအဲ့ဒီအကြောင်းအကြောင်းဘာဖြစ်မလဲ။နောင်နာကမှာအကျိုးခံတာဖြစ်မယ်။အဲ့ဒီကံအဲ့ဒီနောင်ဘဝခန္ဓာတွေဖြစ်ဖို့ရံမှာဒီအကြောင်းကံဒီနောင်ဘဝကိုလိုက်ပါသွားလား။မလိုက်ပါသွားဘူး။နားလည်ပြီနော်။ဒါကိုပြောတယ်။ကဲဒါဆိုရင်အောက်တစ်ခုဘဝနှစ်ရံဆက်ဆက်ပုံကိုဥပမာပြချက်တဲ့။ကဲဖတ်ကြစို့ရှင်းပါတယ်เนาะဓမ္မမိတ်ဆွေများခုကျမတို့ဆိုနေတယ်ဆိုပါစို့ဗုဒ္ဓမြတ်စွာလို့ဆိုတယ်ကဲဓမ္မမိတ်ဆွေများလိုက်ဆိုကြည့်ကျမယူလိုက်တဲ့ဗုဒ္ဓမြတ်စွာဆိုတာဒီဓမ္မမိတ်ဆွေတို့ပါဇက်ထဲမှာဝင်သွားတာမဟုတ်ဘူးတဲ့ဟုတ်ပြီเนาะဒါပေမဲ့ကျမဆိုတဲ့အကြောင်းကြောင့်ဓမ္မမိတ်ဆွေတို့ရောလိုက်ဆိုတယ်ဒီအကြောင်းနဲ့လည်းမกินเนาะဒါကြောင့်အဲ့ဒါကိုခုဘယ်နေရာနဲ့သွားမှလဲဘဝနှစ်ရက်ဆက်တာနဲ့ပြောမှာเนาะအတိဘဝနဲ့ပစ္စုပန်ဘဝပစ္စုပန်ဘဝနဲ့အနာဂတ်ဘဝဘဝ၃ခုတော့ရှိပေမဲ့ဆက်ဆက်ရင်ဘယ်နှဘဝပဲဆက်လို့ရနှစ်ဘဝပဲအတိဘဝနဲ့ပစ္စုပန်အတိဘဝအခုပစ္စုပန်အခုပစ္စုပန်နောက်အနာဂတ်ဒီလိုဆက်မယ်နော်ဆက်လို့ရတာအတိတ်ကပစ္စုပန်ကိုသာဆက်လို့ရမယ်ဟုတ်ပြီနော်သဘောပေါက်တယ်နော်အနာဂတ်ကဟိုးနောက်ကိုသွားမှာအခုလောလောဆယ်ဒီပစ္စုပန်ကအတိတ်နဲ့လည်းဆက်ဆက်မယ်နောင်အနာဂတ်နဲ့လည်းဆက်ဆက်မယ်။ဒါဖြစ်လို့လေအတိတ်အကြောင်းကြောင့်ပစ္စုပန်အကျိုး။ပစ္စုပန်အကြောင်းရှိရင်ပစ္စုပန်အကြောင်းသာမပြုတ်ရင်ဒါဆိုနောင်အနာဂတ်တွေမသွားခြင်းတော့နောင်ဘဝမရှိခြင်းပစ္စုပန်ဒီဘဝမှာပဲအကြောင်းကုန်အောင်လုပ်ဖို့ဖြစ်ကြောင်းမလုံးနဲ့ရှင်းရှင်းလေးပဲ။ဟုတ်ပြီနော်။အဲ့ဒါကိုဆက်ဆက်ပြရအောင်။ကဲနောက်တစ်ခုရေမန
်း
ဥပမာရေမန်းတောက်တာယောဂဖြစ်တဲ့သူကအိမ်မှာကြံရင်းခဲ့တယ်ကိုစားဒီဘက်ကိုသွားတယ်သေးစရာရေလော်ကီဥပမာသေးစရာနဲ့ရေမန်းပေးလိုက်တယ်ကိုစားဒီကတောက်ပေးလိုက်တယ်တောက်လိုက်တဲ့အတွေ့တဲ့အဲ့ဒီရေမန်းကယောဂရှိတဲ့ဘိုက်ထဲဝင်သွားတာမဟုတ်ဘူးတဲ့ဒီဘက်မှာဝင်သွားတာတဲ့ဒါပေမဲ့ဒီအကြောင်းကြောင့်ဟိုမှာမပြောက်တာလည်းမဟုတ်ဘူးတဲ့ပြောက်တယ်ဒါလောကဥပမာရှေးဥပမာမှတ်ထားလိုက်နော်ကဲဆက်မယ်နောက်ခုမျက်နှာလိမ့်ချင်မျက်နှာ၌လိမ့်ချက်လိုက်တဲ့အစီရင်နဲ့ကို့မှာမျက်နှာမှာအလှပြင်လိုက်မျက်နှာရိပ်တို့ရောက်သွားတာမဟုတ်ဆိုမျက်နှာရိပ်ဆိုမှန်ထဲမှာရှိတဲ့အရေးဟုတ်တယ်လားဒီမှာအလှပြင်းနေနှာခမ်းညီလေးဆိုးထားတယ်မှန်ထဲမှာနှာခမ်းညီလေးဆိုးတာပေါ်သွားလားမပေါ်လားဒါပေမဲ့အဲ့ဒီဟာဒီဒီမှန်ထဲမှာရှိတဲ့နှာခမ်းညီဆိုးတာဒီဒီကဆိုးတာရောက်သွားတာလေမဟုတ်ဘူးတဲ့ဒါပေမဲ့မျက်နှာမှာနှာခမ်းညီလိမ့်လို့တာဟုတ်မှာနှာခမ်းညီပေါ်တာနှာခမ်းညီမလိမ့်ရင်မပေါ်ဒါကြောင့်ဤမျက်နှာ၌လိမ့်ချက်ဆင်းရဲလိုက်ခြင်းအကြောင်းကြောင့်ထုံမျက်နှာပြင်စာမှန်မြင်စသည်တို့၌ထင်နေသောမျက်နှာရိမ့်၌လိမ့်ချေလိုက်သောအစီရင်သည်မထင်ပေါ်တာလည်းမဟုတ်ထင်ပေါ်နေဆက်ဆက်တာကိုပြောနေတယ်။နောက်ဥပမာလေးတွေပါသွားတယ်။နောက်ခုစီမီလျံ ไอ้ซีมิเลียนก็တော့ကျမတို့အပြီးတမနဲ့ပါဘူးထားတယ်เนาะကဲကျမတို့တော့ကတော့ဒစိတုံးဥပမာတွေပါတွေပြောနေတာเนาะအခုဒီမှာအထူးထူးခြားခြားကရွတ်ဆိုတဲ့အတန်းရဲ့ရေမန်းရဲ့မျက်နှလုံးနာရဲ့အခုမှစီမီလင်သွားမယ်စမယ်တခုတော့စီမီစာမှဥပမာရုံးနဲ့တူစွာ
သိဝါမတိမသောတ္တဝါဟုသုံးသောယန္တာသံဃေပါတိမောသုဝါမနေနာဝါသိတုသုံးသောယန္တာသံဃေပါတိမောသိဝါမကန္နာအယသသံသောကြောင့်သုတိသုတ္တဝါ၌ကန္နာအယသသံသို့ဖြစ်၏ဟောသိဝါမ
ပြီးတဲ့အခါမှာဆက်ဆက်ပြရတယ်တစ်ခုလုံးနဲ့ခြုံပြရတယ်အတိတ်ဘဝကနေပြီးတော့ပစ္စုပန်ဘဝလာကြတဲ့နေရာမှာဘုရားပစ္စုပန်ဘဝအတိတ်ဘဝနဲ့ပစ္စုပန်ဘဝကိုတစ်ခုသဆုံးတစ်ခုသောတရားမှာပြောင်းလာတာမဟုတ်ဘူးမရှိဘူးဘယ်လိုပဲတဲ့ဒီဘဝကနေပြီးတော့လေနောင်ဘဝကိုသဆုံးတစ်ခုသောတရားမှာပြောင်းရွှေ့သွားမှလည်းမဟုတ်အတိတ်မှာရှိခဲ့တဲ့ယုံနံနေခန္ဓာအာယတနာဓာတ်တွေဟူသောအကြောင်းကြောင့်ဒီပစ္စုပန်ဘဝမှာခန္ဓာအာယတနာဓာတ်တွေမဖြစ်ပေါ်တာလည်းမဟုတ်ဖြစ်နေတယ်။အတိတ်ကနံယုတ်အကြောင်းကြောင့်ဒီနံယုတ်တွေပြောခန္ဓာယတနာဆိုရှည်နေတယ်။အတိတ်ရဲ့ခန္ဓာအကြောင်းကြောင့်ဒီခန္ဓာဖြစ်တယ်။ဒီဘဝပစ္စုပန်ခန္ဓာဆိုတဲ့အကြောင်းတွေကြောင့်နောင်အနာကလည်းဖြစ်အောင်မှာပါပဲတဲ့။အဲ့ဒါအဝေးကြီးနဲ့ခြုံပြရတယ်။အဲ့တော့ခန္ဓာယတနာတွေကသူကဆွတ်ထုတ်ပြရတယ်။အခုမနောဓာတ်လို့ပြထားတယ်။မနောဓာတ်ဆိုတာပင်စတော်တာဝိဇံ။ပင်စတော်တာဝိဇံဥပ္ပတိပင်ခြုံလို့စကုဝိညာဉ်စိတ်လေးဖြစ်လာတယ်နေရာမှာတဲ့ပင်စရတာဝိဇံကတစုံတစ်ခုသောတရားသည်စကုဝိညာဉ်ကိုလာတာလည်းမဟုတ်ပင်စရတာဝိဇံရဲ့အခြားမဲ့မှာစကုဝိညာဉ်မဖြစ်တာလည်းမဟုတ်ဖြစ်တယ်လို့ပဲတဲ့တခါဒီဘဝပရိသတ်တွေဝိညာဉ်ပရိသတ်တွေဝိညာဉ်ဖြစ်ဖို့ဆိုတာဒီဘက်ကသုတိစိတ်ဖြစ်ရမလားမဖြစ်ရဘူးသုတိစိတ်ကနေပြီးတော့ဒီဘက်ကိုပရိသတ်တွေတဲ့ကိုပါလာတာဘာမှမရှိဘူးဒါပေမဲ့သုတိစိတ်ဥပတ္တိပင်ချုပ်မှာပရိသန္တိဖြစ်ရမယ်။သုတိနဲ့ပရိသန္တိရှားမှလည်းဘာမှချားတာလည်းမရှိဆိုပြီးတော့အစစ်အစစ်လေးယူလာကြတာ။နားလည်ပြီနော်။ဘဝနဲ့ပြရတယ်။ဝိသိဇဉ်လေးမှစိတ်တစ်ခုထုတ်ပြရတယ်။ပြီးတော့အဲ့ဒီစိတ်ပုံစံမျိုးပရိသန္တိနဲ့သုတိမှပြထားတယ်။ရှင်းပြီပေါ့နော်။ကဲဒါဆိုရင်အဲ့ဒီအချိန်လိုင်းပိတ်လိုက်ပြီးတော့ခဏလေးကျွန်တော်ရက်ကြမယ်။နက်ဖန်မှဆက်ပါမယ်။